ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်ကလရံမြစ်ရဲ့အနောက်ဘက်ခြမ်းကန်တရက်တောင်တန်းမှာမြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားမနေ့ကတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့ပါတယ်။တိုက်ပွဲအတွင်းအရာရှိနဲ့စစ်တီတချို့ကြာဆုံးမှုရှိကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးကကြေညာချက်မှာဖော်ပြထားသလိုစစ်လက်နက်ပစ္စည်းအများပြားကိုသူတို့ဘက်ကသိမ်းဆည်းရခဲ့တယ်လို့ရခိုင်တပ်မတော်အေအေဘက်ကပြောပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။မြမအစိုးရနဲ့ NCA ပြည်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့ရခိုင်တပ်မတော်အေအေနဲ့မြမတပ်မတော်တို့ကြားချင်းပြည်နယ်ပလောဝမြို့နယ်ကလကံမြစ်နောက်ဘက်ခြမ်းကန်တရက်တောင်တန်းပေါ်မှာမနေ့ကညနေပိုင်းမှာတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။ဒီဖြစ်တဲ့တိုက်ပွဲမှာမြမတပ်မတော်ဘက်ကထိခိုက်ကြဆုံးမှုများပြားတယ်လို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်သူခကပြောပါတယ
်။မနေ့ကတိုက်ပွဲဖြစ်တဲ့ဥစ္စာကတော့ခမ966ပေါ့အဲ့ဒီတန်တွေးအခြေစိတ်တရင်ကကျွန်တော်တို့ဒီရခိုင်တပ်မတော်ရဲ့တမန်နဲ့လောက်ခါပြည်သူဟာနဲ့အဲ့ဒီလုံချတိုက်ရင်114အခြေစုတဲ့ဒေသကိုထိုးဖောက်ဝင်ရောက်လာတဲ့အတွက်ကြောင့်မို့လို့အဲ့ဒီမှာတိုက်ပွဲဖြစ်တာဗျ။မနေ့က31ရက်နေ့ညနေ3နာရီလောက်မှာစတင်တာဗျ။တိုက်ပွဲရှင်ကတော့နာယီလောက်ကြတယ်ဗမာတပ်မတော်ဖက်ဆက်ကြည့်တော့တော်တော်လေးအကျဆုံးများတယ်ဗျထောက်ခွာသွားတဲ့အခါအလောင်းရှောင်းလောင်းကြံခဲ့တယ်နောက်ပြီးတော့ဒဏ်ရာနဲ့အများပြားရပြီးတော့သူတို့ဆုတ်ခွာသွားတယ
်ဒီတိုက်ပွဲအတွင်းမှာရခိုင်တပ်မတော်ဘက်ကအလောင်းရှောင်းလောင်းပါဝင်ပစ္စတိုတလက်လက်နက်ကြီး60မမတလက် MA2 စစ်ကနတလက် MA ချေမုံကြီးရိုင်ဖယ်လေးလက် MA4 40မမဘုံးပစ်လောင်ချာတွဲတလက်ပါဝင်40မမလောင်ချာအသီးနဲ့စစ်အုံဆောင်ပစ္စည်းခရယာမိကြောက်အများပြားသိမ်းဆည်းရမိတယ်လို့ခိုင်တုခကပြောပါတယ်ဒီလိုဖြစ်တဲ့တိုက်ပွဲဟာရခိုင်တပ်မတော်ကနေကန်တရက်တောင်တန်းပေါ်မှာအကြမ်းဖက်ဖွဲ့တွေရောက်ရှိနေတယ်လို့တပ်မတော်ကလူလို့ကြောင်းကြားခဲ့ပြီးတပ်မတော်ကနေနေမီရှင်းလင်းဖို့အလားမှာခြုံကူတိုက်ခတ်ခဲ့လို့အခုလိုသိနာခဲ့တယ်ဆိုပြီးသတင်းတွေလည်းပေါ်ထွက်နေပါတယ်။ဒါပေမဲ့ဒီသတင်းဟာမမှန်ကန်ဘူးလို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကညင်းဆိုပါတယ်
အဲ့ဒီဘက်မှာကြတော့ဘယ်ဘင်္ဂလီစကားမှလည်းမရှိဘူးဗျ။နော်အဲ့ဒီဘင်္ဂလီတွေနဲ့ဖြစ်နေတာကအဲ့ဒီဘူးဒီတောင်နဲ့မောင်တို့ဘက်မှာဖြစ်နေတာ။အခုဖြစ်တဲ့နေရာကပလောဝမြို့နယ်အထက်ပိုင်းဟိုအဲ့ဒီနေရာနဲ့တခုဟိုဘင်္ဂလီရေနဲ့ကြက်ကနာဖြစ်နေတဲ့နေရာနဲ့ဆိုလို့ရှိရင်တော့ကီလိုမီတာ60ကျော်လောက်ဝေးတယ်။နော်မိုင်60လောက်ဝေးတာပေါ့။
လက်ရှိရခိုင်ပြည်နယ်ဘူရီတောင်မောင်သောဒေသမှာ ARS အစွန်းရောက်အကြမ်းဖက်သမားတွေဟာဒေသခံရွာသားတွေနဲ့လုံခြုံရေးအဖွဲ့တွေပေါ်မှာပြစ်မှတ်ထားတိုက်ခိုက်လာလို့တပ်မတော်ကလည်းအင်အားလုံးရင်းနဲ့နေပြည်တော်ရှင်းလင်းရေးလှုပ်ဆောင်ရမှာအကြမ်းဖက်သမားတွေမရှိတဲ့ပလောဝမြို့နယ်ဘက်ကိုသိုးစစ်ဆင်လာလို့အခုလိုတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကဆိုပါတယ်တမရော်အနေနဲ့ရခိုင်ပြည်နယ်တင်ငင်အေးချမ်းရင်းနဲ့လုံခြုံရေးအတွက်ကြိုးပမ်းဆောင်ရွက်နေချိန်မှာအေအေအကြမ်းဖက်တောင်းကျသူအဖွဲ့ကတမရော်စစ်ကြောင်းတစ်ခုကို2019ခုနှစ်ဩဂုတ်လ31ရက်နေ့မှာအလင်းငှားချောင်းမြောင်းတိုက်ခတ်ခဲ့လို့တမရော်ဘက်ကအရာရှိစစ်တီတချို့နိုင်ငံတော်အတွက်အသက်ပေးလူခဲရပြီးရင်းလို့ရအတွက်တမရော်အနေနဲ့ပြင်းထန်စွာပြစ်တင်ရှုတ်ချတဲ့ပြင်ထိရောက်စွာလက်ထုတ်ပြန်တိုက်ခတ်ချိန်မုံသွားမယ်လို့လည်းတမရော်ကလည်းဒီကနေ့မှာသဘောထားထုတ်ပြန်ထားပါတယ်ပလောဝမြို့နယ်နှုံမူကြီးရွာနီးကန်တရက်တောင်သားမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံရွာသားတွေစိုးရိမ်နေကြတယ်လို့ပလောဝဒေသခံကိုပီတာကဆိုပါတယ
်ပလောဝကနေပြီးတော့ကျွန်တော်တို့ဒီ25မိုင်လောက်ဝေးနေမြနှုံမူအထက်ပေါ့အဲ့နာလေးမှာဒီနဲ့စစ်တပ်နဲ့ပေါ့နော်တိုက်ပွဲဖြစ်တယ်အဲ့ဒါမဲ့ဒေသခံကမချီဘူးလို့ပြောတယ်သူတို့တော်ရဲမှာပဲဖြစ်တယ်ဆိုတော့လေတနေ့တန်ကြီးကြတော့တင်မယ်ဒီဘက်အချမ်းကြီးကတော့ကြောက်နေကြတယ်စီတနေ့တန်ကြီးကြားနေကြတော့နည်းနည်းထိနိုင်မှုတွေရှိကြတာပေါ့နောက်အရင်ကလေဟိုဘက်ပြင်ဆိုဘက်မှာခဏခဏဖြစ်တယ်ဆိုတော့လေ
2019ခုနှစ်အတွင်းပလောဝမြို့နယ်ထဲမှာမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲ၅ကြိမ်ဖြစ်ပွားခဲ့ပါတယ်။ရခိုင်တပ်မတော် AA ဟာ ICAP ရဲ့လက်မှတ်ရေးသူဖို့တပ်မတော်ဘက်ကလက်မခံသေးသလိုစစ်ရေးသိမ်းမှနေစေချင်နေမှာရှိနေပါတယ်။ရခိုင်တပ်မတော်ဟာ UWSP ဝပြည်သွေးစည်းညီညွတ်ရေးပါတီကနေဦးဆောင်တဲ့မြောက်ပိုင်းဒေသတိုင်းဒါလက်နက်ကိုင်ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီ FVNCC ဖွဲ့ဝင်တစ်ခုဖြစ်ပါတယ်။